ဒီနှစ်အတွက်ဒီအမေရိကန်နိုင်ငံကြားရေးဌာနကထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထဲမှာဒီမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘာသာရေးလွတ်လပ်ခွင့်အဆိုးရွားဆုံးချိုးဖောက်တဲ့နိုင်ငံစင်းတွေထဲမှာမနစ်ကလိုပဲပါဝင်နေပြန်ပါတယ်။ဒီမြန်မာနိုင်ငံမှာ2000ခုနှစ်တန်ခါအရေးခင်နောက်ပိုင်းဒီဗုဒ္ဓဘာသာဖုံးတော်ကြီးတွေကိုပုံမဖိနှိပ်လာပြီးတော့ယာနဲ့ချီတဲ့တန်ခါတော်တွေအကျဉ်းချခံရဆဲဖြစ်တယ်လို့မွတ်စလင်တွေဖြစ်တဲ့ရိုဟင်ဂျာတွေကိုလည်းအခုထိအတိအမှန်မပြုသေးပဲနောက်ခရစ်ယာန်ဘာသာဝင်တိုင်းရင်းသားတွေအတွက်ဆိုရင်လည်းအခွင့်အရေးရပိုင်ခွင့်ဆုံးရှုံးမှုတွေဟာရှိနေတယ်လို့အစင်ခန်စာထဲမှာဖော်ပြထားတာပါဒီမြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်ဆုံးရှုံးနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံကို CPC လို့ခေါ်တဲ့ဘာသာရေးလွတ်လပ်ခွင့်အပြင်းထန်ချိုးဖောက်နေတဲ့နိုင်ငံထဲမှာဆက်လက်ထည့်သွင်းထားပြီးဒီနှစ်အတွက်မြန်မာနိုင်ငံအပါအဝင် CPC ရှစ်နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုအပြည့်အစုံကိုအင်္ဂါနေ့မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပေါ့စနာကပြောပါတယ
် Secretary Clinton has designated 8 states as countries of particular concern. They are Burma, China, Eritrea.
နိုင်ငံခြားရေးဝန်ကြီးကလင်တန်ကသူစိုးရိမ်မှုကောင်းတဲ့နိုင်ငံတွေအဖြစ်ရှင်းနိုင်ငံကိုသတ်မှတ်ခဲ့ပါတယ်။အဲ့ဒီနိုင်ငံတွေကမြန်မာ၊တရုတ်Eritrea, Iran, North Korea, Saudi Arabia, Sudan နဲ့ Uzbekistan နိုင်ငံတွေပါဒီနိုင်ငံတွေအားလုံးမှာဘာသာရေးလွတ်လပ်ခွင့်မရှိတာနှစ်ကာလကြာမြင့်နေပြီဖြစ်သလိုစူးစူးဝါးဝါးလည်းချိုးဖောက်နေကြတာတွေ့ရပါတယ်ဒီချိုးဖောက်မှုတွေကိုအစိုးရခန်းစာမှာအပြည့်အစုံဖော်ပြထားပါတယ
်အစိုးရခန်းစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအပိုင်း၄ပိုင်းခွဲတင်ပြထားပါတယ်နိုင်ငံတွင်းဒေသအလိုက်ဘာသာရေးကိုးကွယ်မှုကိုဆန့်စစ်ထားသလိုဗုဒ္ဓဘာသာဝင်90ရာခိုင်နှုန်းရှိပြီးခရီးရန်နဲ့မွတ်စလင်၄ရာခိုင်နှုန်းစီလောက်ရှိတဲ့မြန်မာနိုင်ငံမှာအစိုးရရဲ့ဘာသာရေးဆိုင်ရာလေးစားလိုက်နာမှုနဲ့လူ့အဖွဲ့အစည်းအတွင်းဘာသာရေးဆိုင်ရာလေးစားလိုက်နာမှုအခြေအနေတွေကိုခွဲခြားပြီးဖော်ပြထားပါတယ
်။ In Burma for example, hundreds of Buddhist monks are still in prison and the government refuses to recognize that the Rohingya, a Muslim ethnic minority
မြန်မာနိုင်ငံမှာကြည့်မယ်ဆိုရင်အခုဒီဗုဒ္ဓဘာသာဖုံးတော်ကြီးတွေထောင်ချခံနေရတာတွေ့ရသလိုမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေကိုလည်းအခုအထိအတိအမှတ်ပြုတာမျိုးတွေမတွေ့ရသေးပါဘူ
းမစ္စတာပေါ့စနာကပြောတော့တာပါအစိုးရအနေနဲ့ဗုဒ္ဓဘာသာကိုအထူးဥစားပေးပြီးအလေးအမြတ်ထားကြောင်းပြသနေပေမဲ့2000ခုနှစ်တန်ဃာတော်တွေဥဆောင်တဲ့ရွှေဝါရောင်အရေးခင်းတဲ့ဆက်နွယ်နေတဲ့တန်ဃာအများပြားကိုနှစ်ရှည်ထောင်နှံတွေချမှတ်ပြီးနေဝီအချင်းတောင်တွေပို့တာရှိတယ်လို့အစိုးရခန်းစာရေးသားတဲ့2010ဇူလိုင်1ရက်ကနေဒီဇင်ဘာလကုန်အတွင်းတန်ဃာအပါ256ပါအကျဉ်းတောင်ထဲမှာကျန်နေသေးတယ်လို့ဆိုပါတယ်တန်ခအုပ်ဆောင်မြန်မာရဟန်းတော်များအဖွဲ့အတွင်းမှဦးဂုဏိတရကလွတ်လပ်စွာကိုးကွယ်မှုကိုတင်ပေးတဲ့ဗုဒ္ဓဘာသာရဟန်းတော်တွေကိုအကျဉ်းချထားတာမသင့်တော်ဘူးလို့မိန့်ပါတယ
်မြန်မာစစ်ဆိုးရဖန်တာတာတော့ယာကနန်းရှိရပေါ့ဘယ်သူမှအထက်တွေမမီတဲ့အတွက်စီးရင်မပြုတ်နိုင်တာကြီးလည်းအများကြီးရှိတယ်တချို့ဖန်တာတွေနဲ့ပြန်တော်မူသွားတဲ့တန်ခါကြီးလည်းရှိပါတယ်ကို2000ခုနှစ်ကတန်ခါတွေရနေပြီးတော့ဥဆောင်ပြီးတော့မြစ်တာပို့တယ်လမ်းလျှောက်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတန်ခါတော်ကြီးနေတဲ့ဖုန်းတော်ကြီးကြောင့်တွေကိုပိတ်တာဝါရင်းကာလတော့ကိုကြောင့်ကိုမပြန်နိုင်ဘူးတို့ကတန်ခါမျိုးမတက်နိုင်အောင်မျိုးကတန်ခါတော့မပြန်နိုင်အောင်မျိုးဒုက္ခပြေးတာကြီးရှိပါတယ်ဒီဘာမှအပြစ်မရှိတဲ့ဆရာတော်ကြီးဥကန်ပြရတို့အပါဝင်တခြားတရားဆရာတော်ကြီးတန်ခါတွေအလုံးဖန်တာတာဟာတပါးသာကိုအမျိုးမျိုးပိတ်ပင်တားဆီးချုပ်ချယ်နေတာဖြစ်ပါတယ်ငင်းကြတဲ့ဘာသာသာသနာရေးထွန်းကားတဲ့တိုင်းပြည်မှာဒီလိုဖြစ်တယ်ဆိုတာရှက်ဖို့လည်းကောင်းပါလေဒီဟာတွေကိုကြက်တန့်ရက်ဖို့ကြံပြုတိုင်တွန်းလိုပါတယ
်ရခိုင်ပြည်နယ်မှာအများဆုံးနေထိုင်တဲ့ရိုဟင်ဂျာအပါအဝင်အစ္စလမ်ဘာသာဝင်တွေအပြင်ခရစ်ယာန်ရောဗုဒ္ဓဘာသာတန်ဃာတွေကိုပါဖိနှိပ်ချုပ်ချယ်နေတဲ့မြန်မာအစိုးရအနေနဲ့အမေရိကန်အစိုးရရဲ့အစီရင်ခံစာဟာဒီမိုကရေစီလမ်းကိုရှောင်လန်းနေတယ်ဆိုရယ်ပြောကြားချက်တွေကိုစိန်ခေါ်နေတယ်လို့မြန်မာမွတ်စလင်အစည်းအရုံးအထွေထွေတွင်မှုဦးအောင်တင်ကပြောပါတယ်
။မြန်မာပြည်မှာကမွတ်စလင်ဖြစ်ချင်းကအစ္စလာမ်ဘာသာကိုးကွယ်တယ်ဆိုတာနဲ့ဒီလူကတိုင်းရင်းသားမဟုတ်တော့ဘူးနိုင်ငံသားမဟုတ်တော့ဘူးဆိုတဲ့ပုံစံလေးဖြစ်နေတယ်။အထူးသဖြင့်ဒီရိုဟင်ဂျာလူမျိုးတွေဆိုရင်နိုင်ငံသားမဟုတ်ဘူးဟုတ်တယ်ဆိုတဲ့အစ်စ်နဲ့တော့မကတော့ဘဲနဲ့ဒီလူသားရဲ့ဖြစ်တည်ခွင့်ဒီပါမှာဖိနှိပ်ခါဥမာအရွယ်ရောက်လို့အိမ်တော်ပြုတ်ကျင်တော့မအိမ်တော်ပြုတ်လို့မရတာတိတ်နေချီရရိုဟင်ဂျာတွေကကျမရေးအတွက်ဆေးကုမယ်ဆိုတော့ဆေးကုလို့မရတနေရတနေရသွားလို့မရပညာသင်လို့မရအရုပ်ကန်ရှာဖွေလို့မရသူတို့ဆယ်စနစ်ပေါင်းများစွာစစ်စစ်လို့မပြီးနိုင်သေးဘူးလားဒီနေ့ဒီ United States ကထုတ်ပြန်တဲ့ဘာသာရေးဆိုင်ရာဖိနှုပ်ဆုံးနိုင်ငံမှာပြည်မနိုင်ငံဆက်လက်ပါရှိနေခြင်းဒီပင်လေဒီနေ့ဒီမိုကရေစီနိုင်ငံတော်တည်ဆောက်နေပါတယ်ဆိုတော့မြန်မာယူတဲ့ဆိုင်ဆိုရအောင်မေကွန်ထုတ်လိုက်တယ်လို့တော့ကျွန်တော်ထင်မိပါတ
ယ်မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ရှိပြီးလူ့ခွင့်ရဲ့ဒီမိုကရေစီရေးတိုးတက်လာစေဖို့အတွက် အမေရိကန်အစိုးရကိုယ်စားလှယ်တွေဟာမြန်မာအစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေ NGO အဖွဲ့အစည်းတွေနဲ့အခါခွင့်တင်တိုင်းတွေ့ဆုံဆွေးနွေးနေတယ်လို့2008ခုနှစ်ကစပြီးတอมလန်တိုရဲ့ Jade ဥပဒေချမှတ်ပြီးမြန်မာအစိုးရပေါ်အရေးယူဆောင်ရွက်နေတယ်လို့လည်းအစိုးရခန်းစားမှာဖော်ပြထားပါတယ်